ဗြိတိန်နိုင်ငံမှာစနေနေ့ကလူခဏဦးတည်ဆုံးပြီး50လောက်ဒဏ်ရာခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနဲ့အာဏာပိုင်တွေကလုံခြုံရေးအဆင့်ကိုမမြင်တင်နဲ့ဒုတိယအဆင့်မှာပဲဆက်ပြီးထားထားပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာကနေဒါဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တနင်္လာနေ့ညမှာပဲကနေဒါနိုင်ငံကိုထစ်ကြည့်ချီစတင်ထွက်ခွာသွားပါပြီ။ဒီလိုထူးခြားတဲ့တင်ပြတွေကြားမှာပါမှတ်ခွန်နေ
။ပါပါရှင်။အခုမှကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာနဲ့နေဆက်ထိုင်းနိုင်ငံမဲဆောက်မျိုးကကုန်တင်ကတစဉ်တိမ်မောက်ရွာကနေမြန်မာအလုသမား20ဝန်းကျင်ထိန်းသိမ်းခံထားရပါတယ်
။စီတာနဲ့ပလိတ်နဲ့တို့လည်းအဲ့ဒီအလုသမားတွေအားလုံးပေါ့နော်သူကဝိုင်းထားလိုက်တယ်ပေါ့နော်။အဲလူကုန်ကိုဖိမကြောက်တော့ပေါ့အဲ့ဒ
ီထိုင်းနိုင်ငံသားတို့ရဲ့ကြောက်ပြချက်နဲ့တူအခြေအနေပြေဆုံးကိုထုတ်လွှင့်ပေးသွားမှာပါ။အဲ့ဒီနောက်တနင်္လာနေ့မနက်ခင်းတိုင်းနားပင်နေကြမြန်မာရေးစနစ်ကမှာတော့မြန်မာလူငယ်တွေကိုကိုကိုယုံကြည်မှုရှိလာအောင်ပြည်ညာရေးစနစ်ကနေကြိုးထောင်ပေးဖို့အကြံပြုထားတဲ့သက်သက်စာတရုတ်ဆောင်စစ်တယောက်ရဲ့နဲ့ဘူယိုရီပြစ်ဆုံးမြင်းမြန်ခံကိုနားဆင်ရပါမယ်ရှင်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေအပြင်ကမ္ဘာတစ်လောကထူးခြားစံပြတဲ့သတင်းအစုံလင်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမှုဝေတို့ကကြီးညာပါမယ်ရှင်။
ဗြိတိန်နိုင်ငံမှာစနေနေ့ကခလုတ်တေဆုံးပြီးလူ50လောက်ဒဏ်ရာရခဲ့တဲ့လန်ဒန်တံတားနဲ့ဘိုရိုစီတိုက်ခိုက်ခံရမှုတွေရှိခဲ့ပေမဲ့အတန်းတိုက်ချင်းချက်မှုအနေနဲ့အဆင့်ကိုပြန်ပြီးမတိုးပဲဒုတိယအဆင့်ဖြစ်တဲ့စတီးရအဆင့်မှာပဲဆက်ပြီးထားရှိပါတယ်။လန်ဒန်တံတားဘော်ကလူသားလမ်းမှာအလုံးပိတ်ဒဏ်ကားတစ်စီးကလမ်းဘော်ကလူတွေကိုဝန်တိုက်ချက်ပြီးကားဘော်ပါသူတွေကတံတားနာကဈေးထဲမှာတွေ့တဲ့သူကိုဓာတ်နဲ့လိုက်ပြီးထိုးခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားမှုကြောင့်လူခလုတ်တေဆုံးခဲ့ရပြီး48ဦးဒဏ်ရာရတယ်လို့လန်ဒန်ရဲကပြောပါတယ်။တိုက်ခိုက်ဖြစ်သူ၃ဦးစလုံးကိုရဲတွေကပြစ်တက်ခဲ့တာဖြစ်ပြီးသူတို့ဟာနောက်ွယ်ကနေကြိုးကင်သူမရှိကြောင်းရဲတွေကယုံကြည်တဲ့အတွက်အကြမ်းဖက်အနေနဲ့ချင်းချက်မှုအဆင့်ကိုအမြင့်ဆုံးဖြစ်တဲ့ critical အဆင့်ကိုမတိုးခဲ့ဘူးလို့ပြည်ထောင်စုဝန်ကြီး Amber Rudd ကတင်းငွေနေမှာပြောပါတယ်။မင်းလ22ရက်နေ့က Manchester အားကစားရုံမှာ American Pop အဆိုတော်အရင်းနာနာကန်ဒီရဲ့ဂီတဖြောပြမှုဒီအတေကံဘုံကတိုက်ချက်မှုကြောင့်ရှာဖွေစွန့်စမ်းမှုတွေလုပ်နေစဉ်အတွက်မှာဗြိတိန်နိုင်ငံမှာတပတ်ကြာလုံခြုံရေးအဆင့်ကိုအမြင့်ဆုံးဖြစ်ပြထားခဲ့တာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ချီဆန်းလေးကလန်ဒန်တံတားနဲ့ဘိုရိုစီတိုက်ခိုက်မှုအပောင်းဝင်ပြီးခဲ့တဲ့3လအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှု3ကြိမ်ဖြစ်ခဲ့တာဟာအစ္စလာမ်အစိုးရမကောင်းစုကအကြေခေါ်ကနေပောက်ဖွားလာလို့တနင်္လာနေ့မှာပြောပါတယ်။နိုင်ငံရဲ့အကြမ်းဖက်ဝါဒကိုလက်ဆင့်ခံမှာမဟုတ်တဲ့အတွက်လူမှုဝန်ဆောင်မှုပြန်လူမှုအတိုင်းအတာတစ်ခုလုံးမှာပါအစိုးရဝါဒကိုဖော်ထုတ်ချေမှုမှုလို့ကြောင်းနဲ့ဒါရီဆက်ရှိဖို့မလိုတော့ဘူးလို့လည်းပြောပါတယ်။စနေနေ့တိုက်ခိုက်မှုကမန်ချက်စတာကလူ22ဦးတိစောင်းခဲ့တဲ့တိုက်ခိုက်မှုနဲ့ရောမတ်လဝက်စ်မင်စတာတံတားကတိုက်ခိုက်မှုနဲ့ပါဆက်ဆက်မှုရှိဖို့မရဘူးလို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့အကြမ်းဖက်ဝါဒကလည်းအကြမ်းဖက်ဝါဒကိုမွေးဖွားပေးတာမို့တရုတ်လူမျိုးကိုနောက်ပြောက်ကပုံသူကူးဆန်နေတာလို့ပြောပါတယ်။စနေနေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအများဆုံးလှုပ်ဆောင်နေတာဖြစ်ပြီးတနင်္လာနေ့မနေ့ပိုင်းကလန်ဒန်အခြေပိုင်းမှာဝင်ရောက်စီးနှင်းမှုတွေကလည်းလူပေါင်း12ယောက်ကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်နှင်းရေးအဖွဲ့အရာရှိတွေကပြောပါတယ်။